ကျွန်မတို့အတွင်းမှာ AH1N1 အမျိုးအစားတုတ်ကွေးရောဂါပိုးနဲ့တည်ဆုံလူလေးဦးရှိနေပြီးဒီရောဂါပိုးတွေတွေ့ရှိထားတဲ့နဲ့ရောဂါပိုးရှိတယ်လို့သံမယားနဲ့စောင့်ကြည့်ထားရတဲ့လူနာတွေလည်းရှိနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်ရောဂါပိုးကူးစက်မှုအခြေအနေနဲ့ထိ ंछ ုပ်ရေးဆောင်ရွက်မှုတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနညွှန်ကြားရေးမှူးဒေါက်တာဖြူဖြူအေးနဲ့မမေခါကဆက်သွယ်နေမြန်ထားပါတယ
်ဒီ H1N1 ရောဂါမြန်မာနိုင်ငံမှာစပြီးတော့ဖြစ်ပွားနေရဲဆိုတော့ကျမတို့လည်းဒီနေ့ဒေတာလေးသိရတယ်ပေါ့နော်ကျမတို့ကတော့ဒီရောဂါကလူတော်တော်များကဝက်တုပ်ကိုရေးဆိုပြီးတော့သိနေကြတယ်ပေါ့နော်ဒါကဘလို့ရောဂါမျိုးလဲဘယ်ကနေပြီးတော့စပြီးကူးစက်တယ်လို့ကျမတို့သိထားပါတယ်ရှင်
ဟုတ်တယ်ဝတ်တုပ်ကွေးလိုတော်တော်များများပြောနေကြပါတယ်ဒါပေမဲ့အဲ့ဒီယောဂရဲ့အဖြစ်ပေါ်ကိုကြည့်လဲဆိုလို့ရှိရင်2009ခုနှစ်တော့မက္ကဆီကိုနိုင်ငံမှာဒါစပြီးတော့ဖြစ်ခဲ့တယ်ပေါ့နော်ဖြစ်ခဲ့ပြီးတော့အခုဖြစ်တဲ့ဟာကတော့ယာဂီတုပ်ကွေးပါဝတ်တုပ်ကွေးမဟုတ်ဘူးအဲ့တော့ကတော့ swine flu ဆိုပြီးတော့ဟိုပြောကြတယ်ဒါပေမဲ့အခုတော့နိုင်ငံမှာရှိနေတဲ့တုပ်ကွေးယောဂမျိုးကတော့ယာဂီတုပ်ကွေးယောဂH1N1 လို့ခေါ်တာပေါ့နော်သူကဒီဓာတ်ကြီးအကိုးပြောင်းမှာဖြစ်တဲ့တုတ်ကူယောဂတမျိုးဖြစ်ပါတယ်။နောက်ကျမတို့အင်ဂျင်နီယာနိုင်ငံတွေမှာလည်းဖြစ်နေတာကိုတွေ့ရပါတယ်။
အဲ့တော့ဟိုဒီဓာတ်ကအရင်ဆုံးကကျမတို့သိခဲ့တဲ့2009ခုနှစ်တုန်းကဖြစ်ခဲ့တဲ့လူတွေတော်များပြီးကြတဲ့တုတ်ကွေးနဲ့များဘာများဟို꽌ပြားမှုရှိလဲနောက်ပြီးတော့ဟိုဒီကူးစက်ခံရတဲ့ယောဂပိုးကဘယ်လောက်ဆိုးရင်လာလဲဘယ်လောက်အထိပြင်းထန်လဲပေါ့နော်အသက်အန္တရာယ်တွေဆိုးရင်လာမျိုးရှိလားဟိုဒါရဲ့ယောဂလက္ခဏာလေးတွေလဲကျမအသင်ကြီးရယ်ဆိုပြောပြပေးပါရှင
်သူ့နာမည်ကတော့အပြည့်ဆုံးကတော့ influenza H1N1/B/D/N09 ကိုခေါ်တာပေါ့နော်ဒီချိန်တော့ကတော့တစ်ကမ္ဘာလုံးမှာအဲဒီ2009မက္ကဆီကိုမှာတွေ့ပြီးတော့တစ်ကမ္ဘာလုံးမှာပြန့်ဆန်သွားတယ်ပြန့်ဆန်သွားပြီးတော့နောက်ပိုင်းမှာတော့ဒီမှာဟာဒီတိုကွေးအနေနဲ့သူ့ကိုပြန်ပြီးသတ်မှတ်တဲ့အခါမှာညနေကို B/D/N09 ဆိုပြီးတော့တက်လိုက်တယ်တက်လိုက်လို့ဒါကိုဟာဒီတိုကွေးအနေနဲ့ပဲသွားလို့ဒီပညာရှင်များသတ်မှတ်လိုက်တာပဲသူကတော့ကျမတို့အခုလောလောဆယ်မှာဒီဒီနေနဲ့တိုင်းဒေသကြီးကနေပြီးတော့ဒီရောဂါလက္ခဏာတွေပြင်းထန်ရောဂါလက္ခဏာဖြစ်တဲ့သူသူပေါင်း20ကိုသိစေတယ်သိစေလိုက်တဲ့အခါမှာပို့ထရာဆက်ဦးပြရပါတယ်ဒီဆုံးမှုကတော့လောလောဆယ်ကြီးလေးရှိသွားပါပြီရောဂါလက္ခဏာတွေတကွေးရောဂါလက္ခဏာတွေနဲ့တူတယ်သူတော့ဒီနည်းကြရသိအောင်ပြန်လို့တော့ကြားဖို့လိုတယ်အဲ့ဒီမှာရောဂါလက္ခဏာတွေပြင်းထန်လို့ရှိရင်တော့ရင်ထံဘလိုမျိုးသက်ဆိုင်ရာအဆေးအုံကြီးကိုဖယ်ပြောင်းတာတို့နောက်ပြီးတော့ပြစ်စက်တာတို့အသွေးချစ်တာတို့အဲ့လိုမျိုးတွေကိုအောင်ရတော့မှသိရမှာဖြစ်ပါတယ်
။ဟုတ်ကဲ့။အဲ့တော့ဟိုဆရာမသိချင်တာကလည်းကဒါကလေတွေကနေလူလူချင်းကူးစက်တာဆိုတော့ဒါပုံပြီးစိုးရိမ်ကြောင်များရှိနေတာရှင်
။စိုးရိမ်ရပါတယ်။ဒါပေမဲ့ကြောက်ဖို့တော့မလိုဘူးပေါ့နော်။အများကြောက်ဖို့တော့မလိုဘူးပေါ့နော်။လောလောဆယ်အနေထားလေ။ဘာလို့ဆိုတော့တိုင်းနိုင်ငံလုံးမှာမှကျမတို့ကစံတရားချစ်တာ40ကိုတွေးချစ်လိုက်တာမှ10ဦးဆိုတော့လေ။အဲ့ဒီမှာပေါ်ဆက်တာတော့ဒီလိုပတ်တယ်မအ
ောင်။နောက်တစ်ခုကနောက်ထပ်တော့နော်ဒီလိုကူးစက်မှုမဖြစ်အောင်ပေါ့နော်အစိုးရဘက်ကပါလီစီဇင်ဆောင်ရွက်နေတာမျိုးများရှိပါလဲရှင်
။အဲ့တော့ဒီနေ့နဲ့တိုင်းဒေသကြီးအသီးသီးမှာကုတ္တရေးဌာနစီးပွားရေးဥပဒေဥပဒေဌာနတွေပူးပေါင်းပြီးတော့စေယုံကြီးတွေစီပေးကန်းတွေနေဆက်ဝင်ထွက်ဂိတ်တွေအဲ့မှာတကွေးဆန်တဲ့လက္ခဏာတွေဖြစ်ပွားနေသလားနောက်ပြီးတော့ပြင်းပြထန်တဲ့အဆုတ်ရောင်တွေရောဂါလက္ခဏာဖြစ်ပွားမှုကိုတော့ကျေးဇူးရလုံးဝမျိုးအရင်ထပ်ပို့ပြီးတော့တွင်းဆောင်ရွက်ဖို့လို့အတွက်ကိုပြင်ဆင်ထားပါတယ်။ဟု
တ်က
ဲ့။ကျမတို့မှာ2019ခုနှစ်ကလည်းအတွေ့အကြုံရှိပါတယ်။အတွေ့အကြုံရှိတဲ့အတွက်အချိန်နဲ့တည်းကပြင်ဆင်ရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။
ဟုတ်ကဲ့ဒီနိုင်ငံသားခီးတွားတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာနိုင်ငံမှာလည်းနည်းနည်းလေးဒီနိုင်ငံသားခီးတွားကိုဟိုအားပေးနေတဲ့အချိန်ဖြစ်နေတာဆိုတော့ဒီလိုဖြစ်လာတဲ့အချိန်မှာတစုံတရာကာကွယ်ဖို့ကိုဆရာမတို့ဘယ်လိုများစီစဉ်ထားပါလဲရှင်။နောက်တစ်ခုကကူးစက်မခံရအောင်ကျွန်တော်တို့ဘယ်လိုနေထိုင်ရပါမလဲ။နောက်ဆောင်ရံရှောင်ရံလေးတွေဆရာမပြပြပေးလို့ရအောင်ပြပြပေးပါဦး။တ
ာမန်တုတ်ကွေးယောဂါပါပဲ။ကျွန်တော်တို့တွေတော်တော်များများတုတ်ကွေးတော့ဖြစ်ကြတာပေါ့နော်။တုတ်ကွေးယောဂါလက္ခဏာတွေလည်းဒီအာမုံမဲ၊ဆောင်းဆုံးမဲ၊ကာယီယုံမဲချနိုင်တယ်၊နောက်ကိုရက်တွေကိုက်ခင်းတယ်ပေါ့နော်၊ကောင်းကင်တယ်ပေါ့နော်အဲ့ဒါတွေဖြစ်တယ်။ဟုတ် H1N1 လို့ဘယ်ကမှပြောနိုင်လဲဆိုတော့ basic ပြောမှာပဲပြောနိုင်မှာဖြစ်ပါတယ်။အဲ့မှာကျမတို့ထုံးထားတဲ့ဥပဒေနဲ့ကြည့်လို့ရှင်နေအသက်ကြီးရဲ့အပိုင်းနေ။နောက်ပြီးတော့ခန္ဓာကိုယ်မှာပေါ့နော်နှလုံးရောဂါတို့ဆီးချိုရောဂါတို့ဓာတ်မျိုးတွေဖြစ်နေတဲ့ဆိုရင်အဲ့လူကတော့အထူးပို့ပြီးတော့အသိထားဖို့ဖြစ်ပါတယ်။ဆောင်းရံဆောင်းရံကဘယ်လိုရှိလဲဆိုအချက်၃ချက်ပဲမှတ်ဖို့ပါ။စတက်တစ်ကတော့ဒီအချိန်လာကြောင်းကနေတစ်ဆင့်ပြီးဆက်တဲ့ယောဂဖြစ်တဲ့အတွက်စာချီတိုင်းဆောင်းဆိုတိုင်းပြည့်စက်တဲ့နှာခေါင်းကိုတည်တည်ဆတ်တာဟုတ်အောင်ထားပါ။နောက်ပြီးတော့လက်ကိုတည်ဆက်ကြောင်းနဲ့တည်တည်ဆတ်တာရှိပါ။ဒါကြခဏရှိနိုင်အောင်အကောင်းဆုံးပါ။ဒီခုလူဝေးကိုတတ်နိုင်တဲ့များရှောင်ချင်ပြီးတော့ကိုယ်ရင်မှာကိုယ်နေနိုင်ပါဆိုတော့လည်းပြောချင်ပါတယ်။ အဖျားဝင်ကြည့်လို့ပြန်ပေါ့နော်။နောက်ပြီးတော့အသက်ရှူရတာမှာပုံမှန်မဟုတ်တော့ဘဲနဲ့အသက်ရှူကြလာမယ်။အသက်ရှူထက်ခင်းမယ်ဆိုလို့ရှိရင်ဒါကပြင်ထန်လက္ခဏာပါ။နောက်ခဏမငြိမ်ဖြစ်မယ်၊သတိလင့်မယ်ဆိုလို့ရှိရင်တော့ဒါပြင်ထန်လက္ခဏာလို့သတ်မှတ်ပြီးတော့ဒီကြရာကြည့်အောင်ဖြေရအောင်စစ်ကျင်းသွားပြီးသူ့တာမှုခံယူလို့ပါပဲ။
ဟုတ်ကဲ့ပါဆရာမကြီးအခုလို့ပြောပြပေးတဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမကြီး။